မြန်မာနိုင်ငံမှာဒီမိုကရေစီပြည့်ပြင်ပြောင်းလဲမှုတွေစတင်ကောင်းထဲပေါ်ကလေးကအရေးအချင်းပြေးဝသူတွေအလုံးအလောက်မရှိတဲ့အတွက်ပြောင်းလဲမှုတွေနှိပ်ကွေးနေတဲ့အကြောင်း VOA သတင်းတော်အော်လီဗာစနိုးရန်ကုန်မြို့ကနေသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကဆက်ပြီးတော့တင်ပြမှာပါရှင်မြန်မာနိုင်ငံကအစိုးရဝန်ထမ်းတွေဟာအစင်လာအဖြစ်အကောင့်မြင်ခံရလိမ့်မရှိပါဘူး
ဆယ်စုနှစ်ပေါင်းများစွာတိုင်းပြည်ကိုအုပ်ချုပ်ခဲ့တဲ့စစ်တပ်ကလည်းသူတို့လုပ်ခဲ့သမျှတွေအတွက်တာဝန်ယူမှုတာဝန်ခံမှုမရှိတာကြောင့်ပြည်သူလူထုအကြယုံကြည်မှုကင်းမဲ့တဲ့အစဉ်အလာကိုဖြစ်ပေါ်စေခဲ့ပါတယ်။ဒါပေမဲ့2018ခုနှစ်ကစလို့နှစ်ပေါင်း90အတွင်းပထမဆုံးအကြိမ်ဒီမိုကရေစီနီလအရရွေးကောက်တင်မြှောက်ခံခဲ့ရတဲ့အစိုးရအဆက်ဆက်ဟာလူထုအကြယုံကြည်မှုတည်ဆောက်နိုင်ရ
ံးချိန်အဖြစ်သမရဦးသိန်းစင်က2012ခုနှစ်ဒီဇင်ဘာလမှာပြောကြားတဲ့မင်းငုံအတွင်းဝန်ထမ်းတွေဟာမောက်မာတယ်အကျင့်ပြက်ချစားတယ်လုပ်ငန်းကျွမ်းကျင်ခြင်းမရှိဘူးဆိုပြီးတော့ဝေဖန်ပြောကြားခဲ့ပါတယ်ပြန်ကြားရင်းနဲ့ဆက်သွယ်ရေးဝန်ကြီးဌာနတို့ကလက်ဝဲကြီးအုပ်ထားခဲ့တဲ့ဆက်သွယ်ရေးဆိုင်ရာလုပ်ငန်းတွေကိုတကားဖွင့်ပေးတာအပါအဝင်ပြည်내နဲ့တိုင်းဒေသကြီးတွေနဲ့ဆိုင်တဲ့ဗဟုအစိုးရရဲ့လုပ်ပိုင်ခွင့်တွေကိုလည်းဦးသိန်းစင်အစိုးရကဖြေလျှော့ပေးခဲ့ပါတယ်အနေဒီအစိုးရကလည်း2016ခုနှစ်မှာအာဏာရလာပြီးတဲ့နောက်အဲ့ဒီပြုပြင်ပြောင်းလဲမှုတွေကိုဆက်လက်အကောင့်ထည့်ဖို့ဟုစူးစမ်းခဲ့ပါတယ်။ပါတီအနေနဲ့ပြည်သူလူထုရဲ့အကျိုးစီးပွားကိုတရားမျှတစွာခုခံကာကွယ်ပေးသွားမယ်လို့ရွေးကောက်ပွဲကြေညာစာရမ်းမှာဖော်ပြထားပါတယ်။ဒါအပြင်ပြည်သူလူထုရဲ့အကျိုးကိုရှေ့ရှုပြီးအစိုးရအတုံးစိတ်တက်တာအောင်ဝန်ကြီးဌာနတွေလျှော့ချတာအကျင့်ပြည့်ချစားမှုကိုတိုက်ဖြတ်တာနဲ့လွတ်တော်အတွင်းဥပဒေတွေပြင်ဆင်ရေးဆွဲတာတွေလှုပ်ဆောင်သွားမယ်လို့လည်းကတိပြုခဲ့ပါတယ်။လက်ရှိသမရဦးဝင်းမြင့်ကလည်းအစိုးရအဖွဲ့အတွင်းပြောင်းလဲမှုတွေဆက်လက်လှုပ်ဆောင်ဖို့တိုက်တွန်းပြောဆိုထားပါတယ်။ဥချိုရေးအဖွဲ့ဟာဖိနှိပ်ချုပ်ချယ်တဲ့ဆက်ရမ်းတရားတစ်ဖွဲ့မဖြစ်တဲ့အကြောင်းလူ့အခွင့်အရေးကိုကာကွယ်ပေးရမှာဖြစ်တယ်လို့အစိုးရအနေနဲ့ပြည်သူလူထုရဲ့လွတ်လပ်မှုနဲ့အလုံခြုံရေးကိုအကာအကွယ်ပေးဖို့လိုအပ်ကြောင်းပြည်သူဝန်ထမ်းတွေအနေနဲ့တာဝန်သိဝန်ထမ်းကောင်းပိသစွာပွင့်လင်းမြင်သာပြီးပူးပေါင်းဆောင်ရွက်မှုနဲ့စံပြအဖြစ်လှုပ်ဆောင်ကြဖို့လိုအပ်ကြောင်းသမရဦးဝင်းမြင့်ကပြောကြားခဲ့ပါတယ်။အစိုးရဘက်ကနိုင်ငံရေးအရပြည်ပြင်ပြောင်းလဲလို့စိတ်ရှိပေမဲ့လည်းပြောင်းလဲမှုတွေစတင်တာနှစ်ကာလမကြာသေးတဲ့အတွက်လုံနိုင်ကန်နိုင်စွမ်းနဲ့ရွေးကောက်တင်မြှောက်ခံဖို့အရေးအချင်းပြဝသူတာဝန်ခံမှုတာဝန်ယူမှုရှိတဲ့အစိုးရအရာရှိအရေးအတွက်ဟာနည်းနေသေးတယ်လို့ဆိုပါတယ်လူဆွမ်းအားအရေးအသွေးမြင့်တင်ရေးအဖွဲ့ကဒေါ်ရင်မွန်စုကတော့အရေးအချင်းရှိတဲ့သူအရေးအတွက်အားနည်းနေတဲ့အပေါ်ပြည်သူလူထုကစိတ်ပြတ်နေတဲ့အကြောင်းအစိုးရအရာရှိတွေကလည်းသူတို့မလုပ်ချင်တဲ့ကိစ္စဆိုရင်အဲ့ဒီဘက်ကိုပဲလူမရှိတာကိုအကြောင်းပြပြီးဆောင်နေတာအကြောင်းပြောပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲသက်ဆိုင်ရာဌာနအလိုက်တိုးတက်ကောင်းမွန်အောင်စူးစမ်းဆောင်ရွက်နေကြတဲ့အရာရှိတွေလည်းအများအပြားရှိနေကြောင်းနဲ့ဘေကန္တာတွေမှာပြုပြင်ပြောင်းလဲဖို့လိုအပ်တယ်ဆိုတာကိုထောက်ပြပြောဆိုနေတဲ့အရာရှိတွေလည်းရှိတယ်ဆိုတာကိုဒေါ်ရီမွန်စုကပြောပါတယ်။အရင်အစိုးရလက်ထက်မှာစက်မှုဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဦးစိုးသိန်းကိုဥပမာပေးပြီးပြောတာမှာတော့ဦးစိုးသိန်းအနေနဲ့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေအရေးသွေးမြင့်တက်လာအောင်နဲ့သူတို့လုပ်ငန်းတွေအတွက်ငွေကြေးလွယ်ကူအောင်ဥပဒေတွေကိုဖြည့်ဆော့ပေးကြတာတွေရှိကြောင်းလဲဒေါ်ရီမွန်စုကပြောပါတယ်ဥက္ကုကိုနိုင်ဟာအစိုးရအဖွဲ့တွေအတွင်းအကျင့်ပြတ်ချစားမှုနဲ့ဆိုင်တဲ့အကြောင်းအရာကို PhD စာရန်ပြုစုနေသူပါသူက NLD အစိုးရအနေနဲ့တချို့ကဏ္ဍတွေမှာတိုးတက်အောင်လှုပ်ဆောင်နိုင်ခဲ့ပြီးကျင်းဝန်းသိက္ခာနဲ့ညီညွတ်တဲ့အရာရှိတွေပေါ်ထွက်အောင်စူးစမ်းလှုပ်ဆောင်နေကြောင်းပြောပါတယ်နိုဝင်ဘာလအတွင်းအစိုးရကအာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဖွဲ့စည်းခဲ့ပြီးမကြာခင်မှာပဲစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဦးကျော်ဝင်းအနေနဲ့အဂတိလိုက်စားမှုတွေကျွလွန်နေဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်ယာရုကနှုတ်ထွက်သွားခဲ့ပါတယ်။အဲ့ဒီဖြစ်ရဟာအဂတိလိုက်စားမှုတက်ဖြက်ရေးပိုင်းမှာတည်တာတဲ့ပြောင်းလဲမှုဖြစ်တယ်လို့ဦးနိုင်ကိုကကပြောပါတယ်။ဒါပေမဲ့ပြည်ပြင်ပြောင်းလဲမှုတွေကိုလုပ်တဲ့အရေးအချင်းပြဝသူအရေးအတွက်နည်းနေသေးတယ်ဆိုတာကိုသူကဝန်ခံပြောဆိုပါတယ
်။ Even the public of our program I think implementation is a big problem.
လက်ရှိအစိုးရကဝန်ထမ်းတွေနဲ့ဆိုင်တဲ့ကိစ္စရပ်တွေမှာပြည်ပြင်ပြောင်းလဲမှုတွေလုပ်ခဲ့ပါတယ်။ဒါပေမဲ့လုံရမယ်လုပ်ငန်းတွေပဲကကြီးမားလွန်ပါတယ်သူတို့မှာအစီအစဉ်ရှိပေမဲ့လူမရှိတဲ့အတွက်လက်တွေ့အကောင်အထည်ဖော်တဲ့အပိုင်းမှာပြဿနာရှိနေပါတယ
်အနေဒီအစိုးရလက်ထက်အတွင်းလှုပ်ဆောင်နေတဲ့ပြောင်းလဲမှုတွေအပေါ်လေ့လာသူတချို့ကဝေဖန်ပြောဆိုတာတွေလည်းရှိနေပါတယ်ခင်ဗျ